ထိုင်းမြန်မာနယ်စပ်ကအွန်လိုင်းငွေလိမ်ကိန်းတွေအရေးကိုင်တွယ်ဖြည့်ရှင်းဖို့အတွက်တပ်ခိုင်တွင်းကဒေသ၅ခုကိုအထူးဆောင်အဖြစ်သတ်မှတ်ပေးဖို့အမျိုးသားလုံခြုံရေးကောင်စီကတောင်းဆိုသွားမယ်လို့ထိုင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဆောင်ဝက်နွန်ပတ်ဒီကမနေ့ကပြောပါတယ်။နယ်စပ်ဒေသလုံခြုံရေးချင်းချောက်မှုအန္တရာယ်ကာကွယ်တားဆီးရေးနဲ့နိုင်ငံရေးဌာနအကြီးအကဲအဖြစ်ပူးတွဲတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးဆောင်ဝက်ကမြန်မာနိုင်ငံအတွင်းကရွှေကုန်းကိုနဲ့ KK ပတ်တို့မှရှိနေကြတဲ့နိုင်ငံခြားသားတွေနေရပြန်ပို့ရေးကိစ္စကိုလည်းသူ့ဌာနကစဉ်းစားနေတဲ့အကြောင်းပြောပါတယ်။အခုချိန်ထိလူပေါင်း 3,000 ကျော်ကိုသူတို့နိုင်ငံရင်းစီပြန်ပို့ပေးလိုက်ပြီးဖြစ်ပေမဲ့မြဝတီဘက်ကအခြေအနေတွေကြောင့်ပြန်ပို့ရေးအစီအစဉ်တွေနှောင့်နှေးနေသေးတယ်လို့ပြောပါတယ်။လက်ရှိနေရရင်းနိုင်ငံတွေကိုပြန်ပို့စောင့်ဆိုင်းနေသူ 4,000 လောက်ရှိပြီးတနည်းကို900နှုန်းနဲ့ပြန်ပို့နိုင်ကြောင်းလည်းသူကပြောပါတယ်။ထိုင်းနိုင်ငံအတွင်းတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာသူတွေကိုတားဆီးရေးအတွက်သူတို့အနေနဲ့ကြိုးပမ်းနေတဲ့အကြောင်းနဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးရဲတပ်ဖွဲ့ကလည်းတရားမဝင်လာရောက်ဖို့ကြိုးပမ်းသူတွေကိုဖမ်းဆီးနေတဲ့အကြောင်းသူကပြောပါတယ်ခင်ဗျာ။